မြန်မာနိုင်ငံမှာစစ်ရေးပဋိပက္ခတွေအကြားနေဆက်တေသတွေကကျောင်းနေအရွယ်ကလေးတွေဟာမိဝေးဖောက်ဝေးမိုင်ပေါင်းများစွာကွာဝေးတဲ့မြို့ကြီးတွေကဖုန်းတော်ကြီးကျောင်းတွေနဲ့သီလရှင်စာသင်တိုက်တွေမှာပညာသင်ကြားနေကြရပါတယ်။သူတို့ရဲ့အခက်အခဲတွေကြားကအနာဂတ်အိမ်မက်တွေကဘာတွေဖြစ်ပါမလဲ။ AFP သတင်းစောင့်ပါကိုအခြေခံပြီးမတ်မြတ်သင်အောင်ကပြောပြပေးပါမယ်ခင်ဗျာ။
ရန်ကုန်မြို့စင်ကြေဖုံးဒေသတစ်ခုကမင်္ဂလာသိတိသီလရှင်စာသင်တိုက်မှာအသက်၄နှစ်ကနေ၁၈နှစ်အတွင်းရှိတဲ့သီလရှင်66ပါးရှိပါတယ်။သူတို့ဟာလက်နက်ကင်အဖွဲ့တွေနဲ့စစ်တပ်ကြားစီရေးပဋိပက္ခတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမွေးဖွားသူပလောင်လူမျိုးတွေပါ။လွတ်လပ်ရေးရပြီးနောက်ပိုင်းကလေးကဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံနယ်စပ်ဒေသတွေမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရလူတွေနဲ့တဘာဝတည်ရင်ဇာတာပစ္စည်းတွေကြောင့်လက်နက်ကင်အဖွဲ့တွေနဲ့အစိုးရစစ်တပ်ကြားမှာပဋိပက္ခတွေရှိခဲ့တာဟာနှစ်ပေါင်းများစွာရှိနေပါပြီ။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရလက်ထက်ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်ဖို့ကြိုးပမ်းနေပြီးမယ်လဲအောင်မြင်မှုမရသေးဘဲနဲ့တိုက်ပွဲတွေဆက်ဖြစ်နေသေးပါ။မတည်ငြိမ်တဲ့ဒေသတွေမှာလက်နက်ကင်ပဋိပက္ခတွေကြောင့်ကျောင်းတွေလည်းပိတ်ထားရပါတယ်။သီလရှင်စာသင်တိုက်ကိုရောက်လာပြီးတော့အခုလိုသီလရှင်ဝန်းနဲ့ပညာသင်ကြားနေရတဲ့အကြောင်းကိုသီလရှင်မတ်ခေမာတီကခုလိုပြောပါတယ
်အဆင်ပြေတယ်ယူရမလဲဆရာမလည်းဆာလာမတင်ရဲ့ဟိုစစ်တွေကြောက်တော့လေးပမာဆရာမလည်းလမ်းတင်ရဲ့ဟာပါလေယူရမလည်းစစ်တွေလိုက်ကြောက်လည်းမနေချင်းဒီပါလေတော့တရရတယ
်။ရန်ကုန်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနညွှန်ကြားမှုတူဦးဖြစ်သူဦးစိန်မော်ရဲ့ပြောကြားချက်အရနေဆက်တိုက်ပွဲတွေရဲ့အကျိုးဆက်ကြောင့်ရန်ကုန်မြို့ကဖုံးတော်ကြီးစာတင်တိုက်တွေနဲ့သီလရှင်စာတင်တိုက်တွေမှာကိုရင်ငယ်တွေနဲ့သီလရှင်လေးတွေ18,000နီးပါးဟာပညာသင်ကြားနေကြရတယ်လို့သိရပါတယ်။မင်္ဂလာသိတ္တိသီလရှင်စာတင်တိုက်ကသီလရှင်လေးတွေဟာမနေ့၄နာရီကိုအိယာကထားရပြီးတော့၂နာရီကြာဖျားဝတ်ပြုဆူတောင်းကြရပါတယ်။ဒါပြင်ရန်ကုန်မြို့ရဲကရက်ကွက်တီမှာတပတ်နှစ်ရဲ့စွန်းစံခံထွက်ကြရပါတယ်။တခြားရက်တွေမှာတော့သူတို့ဟာအစိုးရကျောင်းတင်ယူနဲ့အညီပရဟိတဆာလာတင်ပေးကြတဲ့ဆရာဆရာမတွေစီမှာပညာစီပူကြရပါတယ်။သူတို့ရောက်လာတော့ကမြန်မာစကားမပြောတတ်ကြသလိုပြောဖို့အတင်းကျပ်တိုက်တွန်းတာလည်းမရှိဘူးလို့တိုက်ဥသီလရှင်ကြီးဒေါ်ဝါရညာနီကပြောပါတယ်။သီလရှင်လေးတွေအနေနဲ့သူတို့မွေးရမြီကိုအလဲပြန်ကြတာမရှိသလောက်ပါပဲလို့လဲသီလရှင်ကြီးကပြောပါတယ်။အသက်18နှစ်အရွယ်သီလရှင်လေးမတ်ခေမာတီကတော့အထက်တန်းဆင့်ပညာသင်ပြီးရင်တောင်လူဝမလဲပဲနဲ့သီလရှင်အဖြစ်နဲ့ပဲဆက်နေသွားမယ်လို့ပြောပါတယ
်။လာတဲ့မင်္ဂလေးတွေတင်လို့ရှိရင်ကိုလည်းလူချက်ချင်တာဒါပေမဲ့လည်းထဲလို့ရှိရင်ကိုဘွားကတမန်လည်းမှမတူပါအဲကြောင့်မလို့ငါမထဲတော့ဘူးလို့ဆရာလေးပဲပြောတော့လည်း
အသက်18နှစ်ရှိပြီဖြစ်တဲ့သီလရှင်မတ်ဓမသင်ကြီးရဲ့ငယ်ဘဝအိမ်မက်ကတော့အင်ဂျင်နီယာဖြစ်ချင်ခဲ့တာဖြစ်ပြီးတော့ဘောလုံးအားကစားကိုနှစ်သက်သူပါအခက်ခဲတွေကြားတဲ့ကသူ့ရဲ့အနာဂတ်အိမ်မက်ကရောဘယ်လိုရှိပါသလဲ
ဆုံးကတော့တော့နေဘူးတိုင်းသိမခံနိုင်အောင်ဆယ်တန်းအောင်ပြီးရင်တော့အဲ့လိုမျိုးတက္ကသိုလ်တွေထက်တက်မယ်ဘွဲရထိလုံးမယ်ဘွဲရရင်တော့ဟိုအဲ့လိုမျိုးအင်ဂျင်နီယာရေကိုဖြစ်ချင်တယ်လှုပ်ချင်ဘောလုံးတော့ကန်ချင်တယ်လူထွက်ပြီးတော့တော့ကန်ပထမဆုရခဲ့တယ်
မြန်မာနိုင်ငံမှာရှေးအစဉ်လာအရာသီလရှင်တွေဟာဖုံးတော်ကြီးတွေလောက်ဦးစားပေးခြင်းမခံကြရပါဘူး။ဒါပေမဲ့ဖုံးတော်ကြီးတွေနေတူသီလရှင်တွေမှာလည်းနေစဉ်စောင့်ထင်းကြရတဲ့သီလကျင့်ဝတ်တွေရှိပါတယ်။အခုလိုစီရေးပဋိပက္ခတွေနဲ့မတည်ငြိမ်တဲ့ဒေသတွေကကျောင်းနေအရွယ်ကလေးငယ်လေးတွေဟာဒီလိုစာသင်တိုက်တွေမှာပညာစီပူရင်းနဲ့ဘဝကိုရှေ့ဆက်ကြဖို့အိမ်မက်တွေကိုယ်စီနဲ့ရှိနေကြပါတယ်ရှင်။